လိုက်စားမိလာတဲ့မှာဖွဲ့တာလေဒီတနင်္ဂနွေလုံးဆိုင်ရာပြည်ခက်ရစေညီနိုင်ရဲ့အဖွဲ့ NCCDR နဲ့ပြန်ချင်းမှမျိုးမှာဒီဆွေးနွေးပွဲလုပ်မယ်လို့သိရတော့ခင်ဗျာဘာဒီနဲ့အဓိကထားပြီးတော့ဆွေးနွေးဖို့ရှိတယ်မသိဘူး
ဒီကျွန်တော်တို့ NCCD ကတော့အဓိကရည်မှန်းချက်ပေးလိုက်တာကတော့ဒီတနင်္ဂနွေလုံးဆိုင်ရာပြည်ခက်ရစေရေးသဘောတူစာချုပ်တစ်ခုတစ်ဖက်သဘောတူပါစာချုပ်တစ်ခုဖြစ်ပေါ်လာတဲ့အထိဝိုင်းဝန်းညှိနှိုင်းပေးဖို့ဆိုတော့အဓိကလုပ်ငန်းဖြစ်ပါတယ်ဒီမနက်ဖြန်ကစပြီးတော့တရားဝင်ကျွန်တော်တို့ NCCD ရဲ့ဒုတိယအစည်းအဝေးမှာကျွန်တော်လောက်ရမယ့်ချက်ကတော့၃ခုလောက်ရှိတယ်လောလောဆယ်ဆယ်တော့တစ်ကတော့မြကျင်းသားမှာနိုဝင်ဘာလ၄ရက်ကကျွန်တော်လက်ထက်ထည့်ပေးခဲ့တဲ့ UPWC ရဲ့ဒုဥက္ကဋ္ဌပေါ့ဦးအောင်မင်းကထည့်ပေးခဲ့တဲ့ဒီအဆိုပြုလွှာကိုတုံ့သက်ပြီးတော့ကျွန်တော်တို့ဒီစုပြုလွှာအပေါ်မှာဘယ်လိုသဘောထားတုံ့ပြန်ပေးရမလဲဒါကိုကျွန်တော်တစ်ချက်ညှိနှိုင်းဖို့လိုတယ်နံပါတ်2ကတော့ကျွန်တော်တို့ကို၌ဘယ်လိုပူတွဲသဘောတူညီချက်မျိုးကိုအဆိုပြန်ပြုကျင်တယ်လဲပေါ့ဒါကြောင့်ကျွန်တော်တို့လိုက်စားမှာသဘောတူခဲ့တဲ့လက်မှတ်ထိုးခဲ့တဲ့အဖွဲ့ဝင်တွေကြားမှာအကောင်ဆုံးဆွေးနွေးပြီးတော့ရေးဆွဲမဲ့နှစ်ဖက်သဘောတူမဲ့စာချုပ်ကိုလည်းကျွန်တော်ဘက်ကတခုပြင်ဆင်ရေးဆွဲဖို့တိုင်ပင်မှာဖြစ်တယ်။နောက်ဆုံးတစ်ခုကတော့ NCCD နဲ့ဒီအပြာလာသွားလာပြီးတော့အလုံးလုံးအမယ်ကိစ္စတွေ၊ယုံကိစ္စတွေ NCCD ရဲ့ဘန်ဒာရေးကိစ္စတွေကျွန်တော်တို့ယုံအဖွဲ့ထားဖို့ကိစ္စတွေစသည်ဖြင့်ပေါ့လေ။အဲ့ဒါတွေကိုလည်းထပ်ပင်ဆွေးနွေးသွားမှာဖြစ်ပါတ
ယ်။အစိုးရကပြီးပို့ထားတဲ့အစိုးရလာတယ်မှာတိုင်းသားတွေကလက်မခံနိုင်တဲ့အချက်တွေကဘယ်အချက်တွေနဲ့အကြီးသားအဖြစ်ပေါ့လဲတကယ်လား
တော်တော်များများပါတယ်ဗျအသေးသေးပြောတော့ကျွန်တော်သူ့တည်ပင်နာလောက်ပါတာရှိတယ်တော်တော်များများပါတယ်အပေါင်းနှောင်းတွေကစပါလေနောက်ပြီးတော့တစ်ဖက်ကလွန်ခဲ့တဲ့1990-91တုန်းကအဲ့ဒီတုန်းကကျွန်တော်တို့ပုဂ္ဂိုလ်ခင်ညော့ဟိုသုံးထားတဲ့အပေါင်းနှောင်းမျိုးတွေလည်းပြန်တွေ့ရတာနောက်တစ်ခုကတစ်ဖက်ကဒီလိုနည်းနည်းသုံးထားပြီးတော့တစ်ဖက်ကကျွန်တော်တို့ဒီတိုင်းသားတွေမြောက်မားနေတဲ့ကျွန်တော်ထည့်သိနေတဲ့အချက်ဥပမာဖက်ဒရယ်ပြည်တော်ကတိဆောက်ရေးလို့ကိစ္စမျိုးကိုတိတိလင်းလင်းပြပြပါပါထည့်ထားတာမျိုးလည်းမတွေ့ဘူးကျွန်တော်တို့ဖြစ်တယ်ဒါကြောင့်ကျွန်တော်တို့ရဲ့ချက်တွေကသိမတွေ့ဘူးเนาะဟုတ်ရင်ဟိုဘုဇုတ်ခင်ညွန်လက်ထက်တော့အချက်လက်တွေပို့တွေ့နေရတယ်ဒါအကြမ်းမင်းပေါ့ဗျာဒီလောက်ပါအသေးစိတ်တော့ကျွန်တော်မပြောတော့ပါဘူးများလည်းများတာကျွန်တော်တို့တရားဝင်ဝန်ကြီးဦးအောင်မပြန်ပေးတဲ့ခါကျမှကျွန်တော်တို့ဒီလိုဘာသာရှိတယ်ဆိုတာပြန်ပေးလိုက်ဖို့ပြန်ပေးလိုက်ပြီးတဲ့အချိန်ကျမှကျွန်တော်တို့တွေ့ရှိချက်တွေကိုထုတ်ပြန်ပေးရင်ထုတ်ပြန်လို့ပြောပြီးပြန်ပြန်ထားပါ
အခုပြည်တွင်းငင်းငင်းနဲ့ပတ်သက်ပြီးတော့ဗောနအခုရန်ကုန်မြို့မှာလည်းဝန်ကြီးဦးအောင်မင်းတို့နဲ့ကိုင်းတိုင်းခေါင်းဆောင်တို့ဆွေးနွေးနေတယ်လို့အခုဒီဘက်ချင်းမိုက်မှာလည်းလက်ခံလို့ရှိရင်ဒီ NCCD ရဲ့အဖွဲ့ဝင်တွေဆွေးနွေးပါမယ်အဲ့တော့ဒီအခုလိုဟိုဒီတိုင်းနဲ့ထဲဒီရန်ကုန်မှာပြည်တွင်းမှာပြည်ပမှာဗောနအပြန်အလှန်ဆွေးနွေးနေတော့ဒီမြန်မာနိုင်ငံကြီးဖြစ်စင်ရဘယ်လိုများဥတည်နေလို့ဘုံမွေးဖုံးကနေယူဆနေတယ
်ဟုတ်ကဲ့ကျွန်တော်တော့အခုပွားနေတဲ့ခက်ခဲစိတ်တွေ့ဆုံနေကြတယ်ညှိနေကြတယ်ဆိုတာကောင်းတဲ့အလားအလာလို့ယူဆတယ်အထူးသဖြင့်တော့ကျင်းကြရေးဆိုစကားကိုပြောမယ်ဆိုရင်တော့ကျွန်တော်တို့ကဒီအပြစ်ခတ်ရဆဲရေးနဲ့မလုံလောက်ဘူးအပြစ်ခတ်ရဆဲရေးရဲ့နောက်မှာနိုင်ငံရေးရတွေ့ဆုံဆွေးနွေးပွဲဖြစ်ပေါ်ပြီးတော့နိုင်ငံရေးရသဘောတူညီချက်လက်မှတ်ထိုးနိုင်တဲ့အချိန်နိုင်ငံရေးရဒီစုံချက်အပြာလာရတဲ့အချိန်ကငင်းကြရေးကစတယ်လို့ပြောနိုင်တယ်နိုင်ငံရေးရဆွေးနွေးပွဲလောက်ကိုလောက်ရမယ်အလုပ်တဲ့နေရာမှာလည်းပဲနိုင်ငံရေးရအဖြေပွားရအဲ့ဒီအဖြေကလည်းကျွန်တော်တို့လိုချင်တာဖက်ဒရယ်ပြည်တော်စုတည်ဆောက်ရေးပဲဖြစ်တယ်။ဒါကြောင့်ဖက်ဒရယ်ပြည်တော်စုစနစ်နဲ့တိုင်းပြည်ကိုထူထောင်မယ်ဆိုတော့သဘောတူညီချက်ကဟောကျွန်တော်တို့ကဒီအပြစ်ခတ်ရတဲ့အချိန်မှာဖြစ်ဖြစ်အပြစ်ခတ်ရပြီးလို့နိုင်ငံရေးဆွေးနွေးတဲ့အချိန်မှာဖြစ်ဖြစ်နိုင်ငံရေးဆွေးနွေးပွဲပြီးလို့ရရှိတဲ့နိုင်ငံရေးသဘောတူညီချက်မှာဖြစ်ဖြစ်ဖက်ဒရယ်ပြည်တော်စုတည်ဆောက်ရေးကိုကောင်ထည်ဖော်နိုင်တဲ့အဆင့်ရောက်ပြီဆိုရင်တော့ငင်းကြရေးအစစ်အမှန်မှန်နဲ့ကျွန်တော်တို့ကုန်သိက္ခာရှိရှိရပါပြီလို့ကျွန်တော်ယူဆတာ။ဒါကြောင့်အခုအပြစ်ခရရဆေးရဲ့အစ်စ်မှာကျွန်တော်တို့ကစာညှိနေတဲ့ခါကျတော့တစ်ခါတစ်ပြိုင်တည်းထဲနဲ့အပြစ်ခရရဆေးပြီးရင်ငင်းကြရေးပွဲဘယ်လိုသွားမလဲ။အာဒီနိုင်ငံရေးဆွေးနွေးပွဲဘယ်လိုသွားမလဲ။နိုင်ငံရေးသဘောတူချက်ကိုဘယ်လိုသွားမလဲဆိုတဲ့ဟာကကျွန်တော်တို့ကဒီစကြုံတင်ပြီးတော့ညှိနှိုင်းနေကြတာဖြစ်တယ်။ဒါကြောင့်ရမယ်ဆိုရင်ငင်းကြတပြီလုံးတိုင်းတာအပြစ်ခရရဆေးရမယ်ဆိုရင်ကောင်းတဲ့ဖြစ်စင်တယ်အရသူကနိုင်ငံရေးဆွေးနွေးပွဲပါဆက်လက်အောင်မြင်သွားဖို့အတွက်ကျွန်တော်တို့အဲ့လိုရည်မှန်းတာဖြစ်ပါတယ်ဒါဒီတိုင်းနှစ်ဖက်ပေါ်လေဒီစိတ်ကြီးစေတရာအမှန်နဲ့ဆက်သွားကြမယ်ဆိုရင်တော့ကျွန်တော်တို့ကငင်းချမ်းရေးကိုရောက်မယ်လို့ယူဆပါတာ
ဥခုံဥကဟို RFP ကနေအားကျေးဇူးတင်ပါ
ခင်ဗျာ RFP ကိုလည်းကျေးဇူးတင်ပါတယ်